Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းစီစဉ်ကနေ2014ခုနှစ်နိုဝင်ဘာလ5ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းစီစဉ်တွေကိုလှိုင်းတိုမီတာ16.25ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါအင်္ဂါနေ့ကကျင်းပတဲ့အမေရိကန်လွှတ်တော်သက်တမ်းဝဲရွေးကောက်ပွဲတွေမှာ Republican Party ကလွှတ်တော်နေ့ရက်စလုံးကိုထိတ်ချုပ်နိုင်မဲ့အမဲအရေးအတွက်ရသွားပါတယ်ဒေသတွေထိပ်သီးဆွေးနွေးပွဲတစ်ခုအတွက်ရှေ့သတင်းပတ်တဲ့တရုတ်နိုင်ငံကိုရောက်လာမဲ့အမေရိကန်သမ္မတဥပမာကိုတရုတ်အစိုးရပိုင်သတင်းစာတစ်ဆောင်ကဝေဖန်လိုက်ပါတယ်တခါသမ္မတဦးသိန်းစိတ်စီစဉ်တဲ့နိုင်ငံရေးဆွေးနွေးပွဲကနေထူးထူးခြားခြားဖြစ်ထွန်းမှုမရှိဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြပါမယ်ရှင
်ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုရဲ့လွှတ်တော်ကြားကာလတက်တမ်းဝက်ရွေးကောက်ပွဲမှာတော့အထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါ Republican တွေအများစုအနိုင်ရသွားပါပြီ။နောက်မြန်မာလွှတ်တော်ထဲမှာတော့
အလိုဖွဲ့တဲ့ခါမှာကာကျုပ်ဒုကာကျုပ်ပါတယ်ဗျာ။အဲသမရနဲ့ဒုသမရလည်းပါတယ်ဗျာ။အဲတော့ပါတယ်ဆိုတဲ့ခါကျတော့လွှတ်တော်မှာကြားတဲ့ခါကျတော့လွှတ်တော်ကဏ္ဍမှာကြားတော့လွှတ်တော်ဥက္ကဋ္ဌပဲပါနေတယ်။အဲ့လို့ဆိုရင်ကျွန်တော်လွှတ်တော်ဒုဥက္ကဋ္ဌကို
မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှအရက်သားတွေပါဝင်ဖို့အဆိုပြုခဲ့တဲ့အကြောင်း NLD ကိုယ်စားလှယ်ဦးအောင်ကြည်ညွှန်ပြောခဲ့တာပါ။နောက်2015ရွေးကောက်ပွဲအောင်မြင်ဖို့ကစိန်ခေါ်ချက်လို့သမရဦးသိန်းစင်ကပြောဆိုလိုက်တဲ့အကြောင်းဒီလိုထိတ်တန့်ရောက်သတင်းဆောင်မတွေကိုဒီညနေခင်းမှာနားဆင်ကြားရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကုညာဝင်းအောင်တို့ကကြီးညာပေးကြမှာပါ
။အင်္ဂါနေ့ကကျင်းပခဲ့တဲ့အမေရိကန်လွှတ်တော်သက်တမ်းဝက်ရွေးကောက်ပွဲတွေမှာ Republican Party ကကွန်ဂရက်လွှတ်တော်နှစ်ရက်စလုံးကိုထိန်းချုပ်နိုင်တဲ့အမဲအရေးအတွက်ရသွားပါတယ်။အထက်လွှတ်တော်နေရာ100မှာ95နေရာကိုဒီမိုကရက်တွေကရထားတာဖြစ်ပေမဲ့လို့အာကင်ဆော့ကော်လိုရာဒိုအိုင်ယိုဝါမွန်တီနာမြောက်ကာရိုလိုင်းနာတောင်ဒါကိုတာနဲ့အနောက်ဗာဂျီးနီးယားပြည်နယ်တွေရဲ့အခုဒီလွှတ်တော်အထက်လွှတ်တော်ရွေးကောက်ပွဲတွေမှာ Republican Party က9နေရာထက်မနည်းကိုအနိုင်ရရှိသွားပါတယ်။ဒီထဲကအရင်တော့ကဒီ Republican အထက်လွှတ်တော်အမတ် Mitch McConnell ဒီ6ချိန်မြောက်ပြန်လည်အရွေးခံရတဲ့ခက်တကီပြည်နယ်အပါအဝင်အထက်လွှတ်တော်အမတ်နေရာ3ပုံတပုတ်ကိုအင်္ဂါနေ့ကရွေးကောက်ပွဲမှာမဲပေးခဲ့ကြတာပါ။ဒီအောက်လွှတ်တော်မှာဆိုရင်လည်း Republican တွေကအမတ်နေရာအများစုကိုထက်ပြီးတော့ရလိုက်တာကြောင့်မို့လို့ Republican Democrat သမ္မတ Obama ရဲ့ကြံနေသေးတဲ့အုပ်ချုပ်ရေးသက်တမ်းနှစ်နှစ်ကာလအတွင်း Congress လွှတ်တော်နှစ်ရက်စလုံးကို Republican တွေကထိန်းချုပ်ခွင့်ရလိုက်တာပဲဖြစ်ပါရဲ့ရှင်
။ Megan သမ္မတ Mr. Obama ဟာဒေသဆိုင်ရာထိပ်သီးအစည်းအဝေးတစ်ခုကိုတက်ရောက်ဖို့တရုတ်နိုင်ငံစီရှေ့သတင်းဘတ်ထဲသွားရောက်ဖို့ရှိနေချိန်မှာပဲတရုတ်အစိုးရပိုင်သတင်းစာတစ်စောင်ကသူ့ကိုဝေဖန်ရေးသားလိုက်ပါတယ်။ Obama ဟာသူ့တာဝန်ကိုပေါ့ပြက်ပြက်လုတ်တက်တဲ့ထိရောက်မှုမရှိတဲ့ခေါင်းဆောင်တဦးဖြစ်တယ်ဆိုပြီး Global Times သတင်းစာ Editor အဖော်မှာရေးထားတာပါ။ American လွှတ်တော်ရဲ့ဂျာကာလာတက်တန်းဝက်ရွေးကောက်ပွဲတွေမှာအထက်အောက်လွှတ်တော်နှစ်ရက်စလုံးကို Republican Party ကထိန်းချုပ်နိုင်လိုက်အပြီးနိုင်ပိုင်းအတွင်းမှာပဲအဲ့ဒီအဒီရာအဘော်ထပ်ပေါ်လာတာဖြစ်ပါတယ် Mr. Obama ဟာသူ့ကိုထောက်ခံသူတွေမျှော်လင့်ထားသလောက်ဖြစ်မလာပဲအသေးစမ်းမပါတဲ့သူ့ရဲ့ဇကားတွေပေါ် American လူထုကစိတ်ပြတ်နေပြီလို့ Global Times အဒီရာအဘော်ကရေးပါတယ်အဲ့ဒီသတင်းစာဟာတရုတ် Communist Party ရဲ့အဘော်ကိုထင်ဟပ်လေရှိပါတယ် Mr. Obama ဟာရှေ့သတင်းဘတ်တဲ့ဘေကျင်းမြို့တော်မှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုAPEC ထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ
်ဒီနေ့ဗုဒ္ဓဟူးနေ့နောက်ပိုင်းမှာအိန္ဒိယနဲ့ရုရှားနိုင်ငံအစိုးရခေါင်းဆောင်တွေရဲ့အကြိမ်20မြောက်ထိပ်သီးဆွေးနွေးပွဲကိုပူးတွဲကြည့်ဖို့ကျင်းပကြမယ်အိန္ဒိယနိုင်ငံသားရေးဝန်ကြီးရှူရှမာစဝါရက်နဲ့ရုရှားဒုဝန်ကြီးချုပ်ဒီမီထရီရိုဂိုစင်တို့နယူးဒေလီမြို့မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်။အိန္ဒိယရုရှားထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ရှေ့လာတဲ့အိန္ဒိယကိုလာရောက်မဲ့ခီးစဉ်အတွက်အစီအစဉ်တွေကိုမစ္စတာစဝါရက်နဲ့မစ္စတာရိုဂိုစင်တို့ကဆွေးနွေးချမှတ်သွားကြမှာဖြစ်တယ်လို့သတင်းမီဒီယာတွေမှာဖော်ပြပါတယ်။မစ္စတာရိုဂိုစင်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအဂျစ်ဒိုဗယ်ရိုနဲ့လည်းတွေ့ဆုံလိမ့်မယ်လို့ယူဆရပါတယ်။ရုရှားဒုဝန်ကြီးချုပ်မစ္စတာရိုဂိုစင်အနေနဲ့စွန့်ရင်ဆိုင်ရာပူးပေါင်းဆောင်ရွက်မှုကာကွယ်ရေးဆိုင်ရာနှိပညာတွေနဲ့နျူကလ িয়ার ပူးပေါင်းဆောင်ရွက်မှုလိုကိစ္စရပ်တွေကိုလည်းဆွေးနွေးနိုင်ပွဲရှိပါတယ်။ရုရှားဟာသူ့ရဲ့ဒီ Siberian ရေနံကွက်တွေမှာအိန္ဒိယနိုင်ငံကိုရင်းနှီးမြှုပ်နှံမှုဖိတ်ခေါ်ထားတာပါ။အနောက်နိုင်ငံတွေရဲ့စီးပွားရေးအရဓာတ်ကပ်ပိတ်ဆို့မှုတွေကြောင့်ရေနံထောက်ယူမှုတွေမှာအခက်အခဲတွေရှိနေတဲ့ရုရှားကုမ္ပဏီ Rosneft ကတိုင်းပြည်အရှေ့ပိုင်းမှာရှိတဲ့ Siberian ရေနံလုတ်ကွက်နေရာတစ်ခုမှာအိန္ဒိယနိုင်ငံကိုရင်းနှီးမြှုပ်နှံမှုဖိတ်ခေါ်ထားတာဖြစ်တဲ့အကြောင်းဒီကိစ္စနဲ့တိုက်ရိုက်ဆက်ဆက်နေတဲ့အိန္ဒိယသတင်းရင်းမြစ်တွေကပြောပါရစေ။
ရုရှားလူလာတဲ့ခွဲထွေရေးသဘုံတွေယူကရိန်းအရှေ့ဘက်ခြမ်းဒေါနက်စ်နဲ့လူဟန်ဂီတာတွေကိုထိန်းချုပ်ထားတာကြောင့်ဗဏ္ဍာရေးအကူအညီတွေဖြတ်တောက်သွားမယ်လို့ယူကရိန်းအစိုးရကဒီကနေ့ကြေညာလိုက်ပါတယ်အကူအညီတွေဖြတ်တောက်တော့မယ်လို့ယူကရိန်းဝန်ကြီးချုပ် အာဆန်ညီယာဆန်ညုကဒီကနေ့ပြောဆိုတာပါဒါပေမဲ့လျှက်စစ်မီးနဲ့တဘာဝဓာတ်ငွေကိုတော့ဆက်ပေးသွားတဲ့နယ်လို့သူကအကြံပြုပါတယ်ဒီတော့တွင်ယူကရိန်းပြည်ပကတွေစတင်ခဲ့ခြင်းကဆလို့ရုရှားနိုင်ငံထဲမှာနိုင်ငံရေးခိုလုံခွင့်ရှောက်ထားသူ 2,400 နီးပါးရှိသွားပြီလို့ရုရှားလူဝင်မှုအကြီးအကဲရိုမန်ဒန်ကဒီကနေ့ပြောဆိုလိုက်တာဖြစ်ပါတယ်အဲ့ဒီတဲကမှ 2,100 နီးပါးကိုနိုင်ငံရေးခိုလုံခွင့်ချထားပေးခဲ့ပါတယ်
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့ပေါ်ဟူးနေ့ညနေခင်းမြန်မာနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ပြည်ခဲ့တဲ့သတင်းပတ်တောက်ကြနေကသမရဦးသိစိတ်စီစဉ်တဲ့စစ်တပ်ပိုင်းနဲ့နိုင်ငံရေးခေါင်းဆောင်တွေ14ဦးနဲ့တွေ့ဆုံပွဲနဲ့ပတ်သက်လို့နိုင်ငံရေးအရာထူးထူးခြားခြားဖြစ်ထွန်းမှုမရှိတဲ့တွေ့ဆုံမှုတစ်ခုတသက်တာဖြစ်တဲ့အကြောင်း NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သူ့အနေနဲ့သမရလွတ်တော်ဥက္ကဋ္ဌစစ်တပ်အကြီးအကဲစားတဲ့လေးပွင့်ဆိုင်ဆွေးနွေးရေးကိုသာဆက်လက်ကြိုးစားတောင်းဆိုသွားမှာဖြစ်တယ်လို့နိုင်ငံရေးအတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်ကဒီကနေ့ NLD ဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ပြည်သူ့စန္ဒလွတ်တော်စန္ဒဆိုတဲ့အတိုင်းလူမှု၅သန်းတောင်းဆိုနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းလွတ်တော်တွင်ကနေသာတောင်းဆိုသွားမှာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောပါရယ်။အလို့သတင်းတော့ကိုပါကြီးစစ်တပ်ရဲ့ဖမ်းဆီးချုပ်နှောင်မှုအတွေ့သိဆုံးသွားခဲ့တာနဲ့ပတ်သက်လို့လည်းဒီကိစ္စကိုပြည်တွင်းကသာမကနိုင်ငံတကာကပါစောင့်ကြည့်နေတဲ့အတွက်တရားဥပဒေနဲ့အညီကိုက်တွဲဆောင်ရွက်သွားလိမ့်မယ်လို့ယူဆတဲ့အကြောင်းလည်းဒေါက်တာဆန်းစုကြည်ကပြောဆိုခဲ့ပါရယ်ရှင်။
နော်အာဖရိကဒေသကအီဘိုလာရောဂါကိုတိုက်ဖျက်နေတာမှာတိုးတက်မှုအခြေအနေရောထွေးနေတယ်လို့ကမ္ဘာ့ဗန်ဥက္ကဋ္ဌဂျင်မီယွန်ကင်ကဒီကနေ့ပြောဆိုလိုက်ပါတယ်။လိုင်ဘီးရီးယားနိုင်ငံမှာအားတက်ပွဲအခြေအနေရှိနေပြီးဆီလာရီယွန်နိုင်ငံမှာတော့ပိုပြီးစိတ်ပူပွေရအခြေအနေရှိနေတယ်လို့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာရိုက်တာသတင်းဌာနနဲ့မေးမြန်းစဉ်သူကပြောသွားတာပါ
There's some good news coming out of Liberia in terms of reduced number of cases, at least coming to the hospitals. But then there is more concern. Liberia
နိုင်ငံမှာရောဂါဖြစ်တဲ့အရွတ်တွေဟာအနည်းဆုံးတော့ဆေးရုံကိုရောက်လာတာမှာရောကြသွားတဲ့သတင်းကောင်းတချို့ရှိပါတယ်။ဒါပေမဲ့ Sierra Leone နိုင်ငံဘက်မှာတော့ပိုပြီးစိုးရိမ်စရာသတင်းတွေရှိနေပါတယ်။ရောဂါပိုးကိုထိန်းချုပ်နိုင်ပြီလို့ထင်ထားတဲ့ဒေသတွေမှာပိုတိုးလာတာတွေတွေ့ရပါတယ်။ဒါဟာ Ebola နဲ့ပတ်သက်လာရင်ကျွန်တော်တို့တွေ့ရတာပါ။တခါပြန်တက်လာတာတွေကိုလည်းကျွန်တော်တွေ့ရပါတယ်လို့သူကဆိုသွားပါတယ်။လက်ရှိ Ebola ရောဂါပြန့်နှံ့ဖြစ်ပွားနေတာကနေလူပေါင်း 5,000 လောက်တည်ဆုံးခဲ့ပြီးမှတ်တမ်းတင်မှုသမျှအထက်မှာတော့အသေးပြောက်အများဆုံးပဲဖြစ်နေပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံမှာစက်တင်ဘာလကကျောင်းသား43ယောက်ပျောက်ဆုံးသွားတဲ့ကိစ္စမှာနောက်ွယ်ကကျိုးကင်သူတွေလို့တန်တရားရှိခံရသူဝရမ်ပြည်မြို့တော်ဝင်ဟောက်တူနဲ့ဇနီးဖြစ်သူတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဟိုဆေးလူးဝစ်အာဘာကာနဲ့သူ့ရဲ့ဇနီးဖြစ်သူမာရီယာဒီလိုစ်အိန်ဂျယ်လက်စ်ပင်နေတာတို့ကိုမက္ကဆီကိုစီးတီးကအိမ်တလုံးမှာအင်ကာနီမနက်အစောပိုင်းကပြည်တော်စုအစိုးရတာဝန်ရှိသူတွေကဖမ်းဆီးခဲ့တာပါ။အဘကာဟာစက်တင်ဘာလ26ရက်နေ့မှာရဲတပ်ဖွဲ့နဲ့ကျောင်းသားတွေရုံးရင်ဆက်ကဖြစ်တဲ့အချိန်တုန်းကအီဂွာလာမြို့ရဲ့မြို့တော်ဝင်ဖြစ်ပါတယ်။နိုင်ငံရေးပွဲတစ်ခုကိုကျောင်းသားတွေမနှောက်ရှက်နိုင်အောင်တားဆီးရေးရဲတပ်ဖွဲ့ကတိုက်ခိုက်ဖို့အဘကာနဲ့စနီးဖြစ်သူတို့ကအမိန့်ပေးတယ်လို့ဆွဆွဲခံထားရတာပါ။ကော်ရာရိုပြည်နယ်မှာရုံးရင်ဆက်ကမှုဖြစ်ခဲ့ပြီးတဲ့နောက်ဒါစင်းနဲ့ချီတဲ့ကျောင်းသားတွေဘလို့ဖြစ်ပြီးပျောက်ဆုံးသွားတယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးပေမဲ့သေဆုံးကုန်ပြီလားဆိုတာကိုစိုးရိမ်နေကြတာပါ။ဒီဖြစ်နဲ့ဆက်ဆက်ပြီးတော့ရဲတပ်ဖွဲ့ဝင်တဲ့လူစုကားဝင်90ကျော်ကိုဖမ်းဆီးထားပြီးပါပြီ။မြို့တော်ဝင်တဲ့စနီးဖြစ်သူတို့ကအဲ့ဒီဒေသကမူရစ်စေကိုင်းကော်ရာရိုစ်ဦးနီဒိုစ်နဲ့အခြေဆက်ရှိတယ်လို့ဆိုကြပါတယ်စနီးဖြစ်သူပင်နေတာကမူရစ်ဂိုင်းကအတိတ်ကလူတစ်ယောက်ဖြစ်ပြီးတော့မူရစ်ဂိုင်းဝင်မိသားစုတစ်ခုတည်းကလာလာလို့အာနာဘန်တွေကပြောပါတယ်ရှင
်ကာသာကမ်းမြောင်ဒေသကိုတိုက်ခတ်ခဲ့တဲ့ရန်90ကြာအစ္စရေးရဲ့စစ်ရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ AN ကတောင်းဆိုလိုက်ပါတယ်အဲ့ဒီဒေသမှာအခြေချနေဆိုင်သူတွေရဲ့အိမ်တွေကိုအစ္စရေးရဲ့တိုက်ခိုက်မှုကြောင့်မကြုံဘူးလောက်အောင်အသေးပြောက်များခဲ့တဲ့အပေါ်စိတ်ပြန့်မိတဲ့အကြောင်း AI ကဒီကနေ့ထုတ်လိုက်တဲ့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။ဇူလိုင်နဲ့ဩဂုတ်လအတွင်းတိုက်ခိုက်မှုတွေအတွင်းမှာဂါဇာဒေသမှာပါလက်စတိုင်းလူမျိုး 2,100 ကျော်သေဆုံးခဲ့ပါတယ်။အများစုဟာအရသားတွေဖြစ်ပါတယ်။တစ်ဖက်မှာလည်းအစ္စရေးစစ်သား69ဦးနဲ့အရသား6ဦးသေဆုံးပါတယ်။ဣသရေလပါလက်စတိုင်းကပါလူအခွင့်အရေးချိုးဖောက်မှုတွေလုပ်ခဲ့တယ်လို့ AN အဖွဲ့ကနှစ်ဖက်စလုံးကိုပြစ်တင်လိုက်ပါတယ်။ဂါဇာဒေသမှာရှိတဲ့အဆောက်အုံတွေကိုဣသရေလကဘုံကျဲတိုက်ခတ်တဲ့ကိစ္စကို AN အဖွဲ့ကအလေးထားပြောဆိုပါတယ်။ဣသရေလစစ်တပ်ဟာအရသားတွေကိုမထိခိုက်ရအောင်ကြိုတင်ပြင်ဆင်ကာကွယ်တာမျိုးမလုပ်ခဲ့ဘူးလို့ AN ရဲ့အစီရင်ခံစာကဆိုပါတယ်။
ထိတ်တဲရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်ခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါအမေရိကန်ပြည်တော်စုမှာမနေ့ကကျင်းပခဲ့တဲ့လွှတ်တော်ကြားကာလအမေရိကန်အထက်လွှတ်တော်နဲ့အောက်လွှတ်တော်တက်တန်းတီးခံပါရှင်အမေရိကန်ပြည်တော်စုမှာမနေ့ကကျင်းပခဲ့တဲ့လွှတ်တော်ကြားကာလတက်တန်းဝက်ရွေးကောက်ပွဲတွေရဲ့ရလအရသမ္မတအိုဘားမားရဲ့ကြံ့နေသေးတဲ့တက်တန်းနှစ်နှစ်အတွင်းအမေရိကန်အထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကို Republican Party ဘက်ကအများစုနေရာရသွားပြီးဖြစ်ပါတယ်တချို့မဲဆန္ဒနယ်မြေတွေမှာရွေးကောက်ပွဲရလမကြေညာသေးပေမဲ့လို့လဲ Republican Party ဘက်ကလွှတ်တော်နှစ်ရပ်စလုံးကိုထိန်းချုပ်နိုင်မဲ့နေရာအများစုရလိုက်ပြီးဆိုတာအတည်ပြုလိုက်နိုင်တာဖြစ်ပါတယ်။ VOE သတင်းထောက် Michael Bowman သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပေးမှာပါရှင်
။မနေ့ကအင်္ဂါနေ့ကျင်းပခဲ့တဲ့လွှတ်တော်ဂျာကာလာတက်တန်းဝက်ရွေးကောက်ပွဲတွေအတွင်းအရင်ဒီမိုကရက်တွေလွှမ်းမိုးထားခဲ့တဲ့အထက်လွှတ်တော်ရဲ့အဓိကနေရာတွေကို Republican ဘက်ကအနိုင်ရလိုက်တာပါ။ကိုလိုရာဒိုပြည်နယ်မှာဆိုရင် Republican Party ရဲ့ကိုယ်စားလှယ်လောင်း Cory Gardner ကလက်ရှိထက်လွှတ်တော်မှ Matt Goodell ကိုအနိုင်ရလိုက်ပါတယ်
Tonight we shook up the Senate
ဒီညမှာကျွန်တော်တို့စီးနှင်းလွှတ်တော်ကိုကန်လှုပ်လိုက်ပါပြီခင်ဗျားတို့ကန်လှုပ်လိုက်တာပါ American အစိုးရအတွင်းလမ်းလွဲနေတာတွေလူထုနဲ့ကင်းကွာပြီးအချိန်မီမပြီးစီးနိုင်တာတွေကိုပြင်ဆင်ရပါလိမ့်မယ
် Iowa ပြည်နယ်မှာလည်းဘိုးအစိုးရကိုထိန်းချုပ်ရေးဆိုတဲ့ဂရီကိုတင်နဲ့တွန်းတွန်းတက်တက်မဲဆွယ်ခဲ့တဲ့Republican ကိုယ်စားလှယ်လောင်း Johnny Ernst ကအနိုင်ရလိုက်ပါတယ
်။ Getting spending under control, keeping taxes
ဘို့ဆိုရအသုံးစရိတ်ကိုထိန်းချုပ်ဖို့အခွန်တွေကိုလျှော့ချဖို့ကျိုးနီစနစ်ကိုလျှော့ချဖို့နဲ့စီးပွားရေးနဲ့ယင်းနှီးမြုံနှံမှုတွေတိုးလာအောင်ကျမတို့လုပ်ဖို့လိုပါတယ်
။ဒါပေမဲ့လည်းထက်လွတ်တော်ရွေးကောက်ပွဲအားလုံးကို Republican Party ဘက်ကအပြတ်အသတ်အနိုင်ရလိုက်တာတော့မဟုတ်ပါဘူး။ New Hampshire ပြည်နယ်မှာတော့လက်ရှိ Democrat ထက်လွတ်တော်အမတ် Johnny Sherring ကပဲဒုတိယသတင်းပြန်ပြီးတော့အနိုင်ရခဲ့ပါတယ
် I will work with anyone in the Senate Democrat Republican
တယ်လို့တော့အတွက်မှာဘသူနဲ့မဆိုလက်တွဲလို့ဆောင်သွားမှာဖြစ်တဲ့အကြောင်းနဲ့ Democrat Republican တတိပုဂ္ဂလဘသူနဲ့ပဲဖြစ်ဖြစ်အလုပ်ဖြစ်ဖို့အဓိကလက်တွဲသွားမယ့်အကြောင်းအထက်လွှတ်တော်အမတ် Johnny Sherring ကပြောသွားခဲ့တာပါ Republican ဘက်ကအများစုအနိုင်ရလိုက်တဲ့အတွက်လာမယ့် January လဆိုရင်အထက်လွှတ်တော်အမတ် Mitch McConnell ကစီးနှိမ်မှာလူများစုခေါင်းဆောင်ဖြစ်လာပါလိမ့်မယ် Republican ထက်လွှတ်တော်မှ Mitch McConnell ကဘလို့ရဲ့အမြင်သဘောထားတွေကွဲလွဲပြီးမဲ့သမ္မတဥပမာနဲ့ဒီမိုကရက်တီနဲ့အတူတိုင်းပြည်အတွက်လက်တွဲလှုပ်ဆောင်သွားမယ့်အကြောင်းသူ့ကိုထောက်ခံတဲ့သူတွေကိုတွေးဆောင်ကြိမ်းမှပြောဆိုပါတယ
် I don't expect the president to wake up tomorrow and view the world any differently than he did when he woke up this morning
သမ္မတဟာမနေ့ပြန်အရာနူလာကြိမ်းမှာဒီကနေ့မနေ့ကသူ့မှာရှိခဲ့တဲ့သဘောထားနဲ့မတူတော့ပဲကဘာကြီးကိုတမျိုးမြင်လာမယ်ပြောင်းလဲလာမယ်လို့တော့ကျွန်တော်မထင်ပါဘူးဒီလိုပဲကျွန်တော်ဘက်ကလည်းမပြောင်းလဲဘူးဆိုတာသူသိပါတယ်။ဒါပေမဲ့ကျွန်တော်တို့မှာသဘောတူတာတွေကိုလက်တွဲလှုပ်ဆောင်ရမယ့်တာဝန်တွေရှိနေပါတယ်
။မနေ့ကရွေးကောက်ပွဲမှာ Republican Party ဘက်ကအောက်လွှတ်တော်မှာလည်းအရင်အတိုင်းပဲအမတ်အများစုနေရာကိုဆက်ပြီးတော့ထိန်းထားနိုင်ခဲ့ပါတယ်။ပြည်နယ်ဥက္ကဋ္ဌမှုပြိုင်ပွဲတော်တော်များများမှာလည်းအနိုင်ရခဲ့ပါတယ်။ရွေးကောက်ပွဲမှာမဲပေးသူတော်တော်များများကတော့ Democrat နဲ့ Republican Party အကြားနိုင်ငံရေးရာကွဲလွဲနေတာရှိမတိုးတာနောက်မဆုတ်တာဖြစ်နေတဲ့အနေအထားတွေအပေါ်မှာစိတ်ပြက်တယ်လို့ပြောကြပါတယ
် I have to start doing something and I think
သူတို့တခုတော့လုံးရလိမ့်မယ်ပြောင်းလဲဖို့လိုနေပြီရိုးရှင်းရှင်းပြောင်းလဲအောင်လုံဆောင်ရလိမ့်မယ်လို့ Arizona ပြည်နယ်ကမဲဆန္ဒရှင်တယောက်ပြောသွားခဲ့တာပါ Republican Party ကဗျူဟာရေးဆွဲသူတယောက်ဖြစ်တဲ့ Ford Cornell ကတော့ American ဆွေးရပေါ်ပြည်သူတွေရဲ့အလိုမချမှုတွေဒေါသထွက်နေတာတွေကရွေးကောက်ပွဲပေါ်ရိုက်ခတ်ခဲ့တာလို့ပြောပါတယ
်
American ပြည်သူတွေရဲ့သုံးမှုနှစ်ပုံလောက်ကတိုင်းပြည်ဟာလမ်းကြောင်းလွဲနေရလို့မြင်ပါတယ်သူတို့ကတွားနေတဲ့လမ်းကြောင်းကိုပြောင်းလဲစီခြင်းနဲ့အခုတော့ဒီပြောင်းလဲကို Republican ဘက်ကလှုပ်ဆောင်ရမယ့်အလှည့်ဖြစ်လာပါပြီ
American တက္ကသိုလ်ကဘာမော့ကာ Alan Leishman ကတော့မနေ့ကသတင်းတဝက်ရွေးကောက်ပွဲတွေဟာသမ္မတဥပမာရဲ့ခေါင်းဆောင်မှုအပေါ်မှာလူထုဆန္ဒခံယူပွဲကျင်းပလိုက်တာဆိုပြီး Skype ကတစင်ခုလို့ပြောပါတယ
် President Obamadrag down the democrats
တနောက်ဝါမကဒီမိုကရက်တစ်ကိုဆွဲချလိုက်တာပါဒီရွေးကောက်ပွဲမှာ republican ဘက်ကအမျိုးသားရေးပြဿနာတွေကိုဘယ်လိုဖြေရှင်းမလဲဆိုတော့တိတ်ကောင်းတဲ့အတွေးခေါ်တွေကိုချပြရုံနဲ့မဟုတ်ပါဘူးဒီမိုကရက်ကိုယ်စားတွေကိုလူကြိုက်နေတဲ့သမ္မတနဲ့တွဲပြီးအတူတူထားဖို့မဲဆွယ်နိုင်ခဲ့ကြပါလေ
နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်တွေပါရွေးကောက်ပွဲရလဲဝါရှင်တန်နိုင်ငံရေးပဂရီအခြေအနေပေါ်တုံ့ပြန်တဲ့အနေနဲ့သမ္မတဥပမာကတော့လာမယ့်တောက်ချနေ့အထက်လွှတ်တော်နဲ့အောက်လွှတ်တော်ခေါင်းဆောင်တွေကိုအင်ဂျီရောမှာတွေ့ဆုံဖို့ဖိတ်ကြားထားကြပါခင်ဗျာ
ဒါကတော့အမေရိကန်လွှတ်တော်ကြားကာလရွေးကောက်ပွဲရလဒ်တွေအခြေအနေတွေကိုကိုသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါရရှင်။အခုကတော့မြန်မာဆရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါရမယ်။ဒီမိုကရေစီစနစ်ကိုအမှန်တကယ်အကောင့်ထဲပေါ်နိုင်ဖို့အတွက်အမျိုးသားကာကွယ်ရေးနဲ့လူ့ကျုံရေးကောင်စီကာလုံမှလူထုကရွေးချယ်တဲ့ကိုယ်စားလှယ်တွေပုံမထည့်သွင်းတင်တဲ့အကြောင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီမှပါဝင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ကအကြံပြုပါရတယ်။အနာယပါတီရဲ့လွှတ်တော်ကိုယ်စားလှယ်တဦးကတော့ကာလုံအဖွဲ့မရှိတဲ့အကြောင်းသုံးသပ်ပြောဆိုပါတယ်ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီကပြည်တော်စုလွှတ်တော်ကိုတင်သွင်းတဲ့အစီရင်ခံစာမှာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံရဲ့ဖွဲ့စည်းပုံကိုပြောင်းလဲဖို့အတွက်အကြံပြုထားတာဖြစ်ပါတယ်ဒီလိုအကြံပြုထားတာနဲ့ပတ်သက်ပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီဝင်တဦးဖြစ်တဲ့ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကအခုလိုပြောပါတယ
်။အလိုဖွဲ့တဲ့အခါမှာကာကျုပ်ဒုက္ကကျုပ်ပါတယ်ဗျာ။အဲသမရနဲ့ဒုသမရလည်းပါတယ်ဗျာ။အဲတော့ပါတယ်ဆိုတဲ့အခါကျတော့ကျွန်တော်လွှတ်တော်မှာကြားတဲ့အခါကျတော့လွှတ်တော်ကဏ္ဍမှာကြားတော့လွှတ်တော်ဥက္ထပဲပါနေတယ်။ဟောအဲ့လို့ဆိုရင်ကျွန်တော်လွှတ်တော်ဒုဥက္ထကိုလည်းပဲကျွန်တော်ထည့်သွင်းဖွဲ့စည်းတဲ့အဲ့လိုဖွဲ့စည်းခြင်းအပြင်ပါကုန်လဲဆိုတော့လူတို့ရဲ့ရွေးကောက်တင်မြောက်ချင်းခံရတဲ့ပုံစံတွေလည်းဖြစ်နေတယ်ဒါကြောင့်မလို့ကျွန်တော်ထည့်သွင်းဖွဲ့စည်းတဲ့လေလို့ကျွန်တော်အကြံပြုထားတယ
်ဒါအပြင်ဒုသမရ2ယောက်နဲ့တယောက်ကိုသာထားရှိဖို့ကိုလည်းအကြံပြုထားတာဖြစ်ပါတယ်လက်ရှိဖွဲ့စည်းထားတဲ့ကာလုံမှာနိုင်ငံတော်သမရဒုသမရ2ဦးပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌကာကွယ်ရေးဦးစီးချုပ်ဒုကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးနိုင်ငံခြားရေးပြည်ထရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေကဝန်ကြီးတွေအပါအဝင်စုစုပေါင်း17ယောက်နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်အဲ့ဒီအထဲမှာတက်မတော်နဲ့ဆက်နွယ်သူအဖြစ်ဒုသမရာတဦးကာကျုပ်ဒုကာကျုပ်နဲ့ဝန်ကြီးလေးဦးစုစုပေါင်း9ဦးပါဝင်နေတာဖြစ်ပါတယ်။ပြောင်းလဲဖွဲ့စည်းလိုက်မယ်ဆိုရင်လူထုကရွေးချယ်တဲ့ကိုယ်စားလှယ်ရဲ့အခမ်းကဏ္ဍကိုပိုပြီးအလေးနဲ့ထားရရောက်ရှိမှာဖြစ်ကြောင်းလည်းဦးအောင်ကြည်ညွန့်ကပြောပါတယ်
။အခုဟိုကာလုံးက17ယောက်တည်းမှာဟိုကာကွယ်ရေးဦးစီးချုပ်ရဲ့အောက်ကတက်မတော်နဲ့ဆက်ဆက်ပတ်သက်တဲ့ကိုယ်စားလှယ်6ယောက်ဖြစ်နေတယ်လေ။6ယောက်ဖြစ်တော့ရေးကြီးတဲ့နိုင်ငံရဲ့အဆုံးဖြတ်ကိုပြုတဲ့အခါမှာလူတို့ကရွေးကောက်ရဲ့ရွေးချယ်တင်မြှောက်ပြင်ခံရတဲ့ကိုယ်စားလှယ်အင်အားကနေပြီးတော့ကာကွယ်ရေးဦးစီးရဲ့တက်မတော်ရဲ့မဲရည်သွက်ကပို့ပြီးတော့များနေတာပေါ့ဗျာ။အဲ့လိုဆိုလို့ရှိရင်တကယ်ဒီမိုကရေစီစနစ်ကိုတကယ်သွားတဲ့အခါမှာဆိုရင်လူတို့ကရွေးကောက်တင်မြှောက်ထားတဲ့လူတို့ကိုယ်စားလှယ်တွေရဲ့အခန်းကဏ္ဍကိုပို့ပြီးတော့အလေးနဲ့ပြုတင်တယ်။လို့တော့ဒုဝရမြောက်ကိုထည့်သွင်းဖွဲ့စည်းလိုက်ခြင်းအပြင်ဟိုအချိုးအပြည့်ဆိုရင်လည်းပဲလူတို့ကရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်ရဲ့ရည်သွက်ကထိန်းသိမ်းနိုင်တဲ့အနေအထားဒီတိုးချက်သွားနိုင်တာပေါ့။
ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလားစွေကတော့ကာလုံနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်အမြင်ကတော့ကာလုံဆိုတာကိုကမလိုဘူးဗျ။မှန်လေကျွန်တော်အမြင်နဲ့သူအပ်တယ်လို့မထင်ဘူး။ကာလုံကြီးကတော်တော်မြင့်နေတဲ့သဘောရှိတာ။အားလုံးကမြင့်နေတယ်လို့ယူဆတာနော်။ကျွန်တော်အမြင်ကအားလုံးမရှိဘဲနဲ့ကျွန်တော်တို့အုပ်ချုပ်နေဖြစ်တာပဲလေနော်။
တချိန်တည်းမှာပဲ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီမှပါဝင်တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကတော့ပုံမှန်201မှာပါဝင်တဲ့ကာလုံရဲ့တာဝန်တွေကိုထပ်မံဖြည့်ဆွတ်ဖို့အကြံပြုထားပါတယ်။အဲ့ဒီအကြံပြုချက်မှာလိုအပ်လာရင်နိုင်ငံတော်သမ္မတကကာလုံရဲ့သဘောထားမှတ်ချက်ကိုရယူပြီးလွှတ်တော်ကိုဖျက်သိမ်းခွင့်ရှိရမယ်ဆိုတဲ့အချက်လည်းပါဝင်တာဖြစ်ပါတယ်။ဒီအကြံပြုချက်တွေပါဝင်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီရဲ့အစီရင်ခံစာကိုအော်တိုဘာလ20ရက်နေ့ကပြည်ထောင်စုလွှတ်တော်မှာတင်ပြခဲ့တာဖြစ်ပါတယ်။ဒီအစီရင်ခံစာပါအကြံပြုချက်တွေကိုတော့ပြည်ထောင်စုလွှတ်တော်မှာဒီလ23ရက်နေ့ကနေ22ရက်နေ့အတွင်းမှာဆွေးနွေးဆုံးဖြတ်ဖို့ရှိနေပါတယ်။
ကိုမိုးစောပါရှင်တောရရှင်များရှင်2015အထွေထွေရွေးကောက်ပွဲကျင်းပနိုင်ဖို့နောက်အမျိုးသားပြန်လည်ရင်ကြားစေရရရှိဖို့နဲ့ပြည်ရင်းငြိမ်းချမ်းရေးအခြေအနေတွေဟာစိန်ခေါ်မှုတွေဖြစ်တယ်လို့သမရဦးသိန်းစိန်ကနိုဝင်ဘာလအတွက်ပြောကြားတဲ့သူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ်2015ရွေးကောက်ပွဲကိုစိန်ခေါ်မှုတစ်ခုလို့ရှုမြင်ထားတာဟာရွေးကောက်ပွဲကာလမတိုင်ခင်အခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းတွေအချိန်မီမပြီးဆုံးနိုင်တဲ့အချက်နဲ့တိုက်ဆိုင်နိုင်တာကြောင့်လည်းဖြစ်နိုင်တယ်လို့အတိုက်အခံနိုင်ငံရေးအင်အားစုတွေကရှုမြင်နေကြပါတယ်။အပြည့်အစုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
။2015အထွေထွေရွေးကောက်ပွဲအောင်မြင်ဖို့ဆိုတာစိန်ခေါ်မှုတစ်ရက်ဖြစ်တယ်လို့သမ္မတဦးသိန်းစိန်ကနိုဝင်ဘာလ9ရက်နေ့မိန့်ခွန်းမှာအခုလိုပြောဆိုခဲ့ပါတယ်
။အမျိုးသားပြန်လည်စည်းလုံးညီညွတ်ရေးရရှိဖို့အတွက်လက်ရှိရထားတဲ့ငြိမ်းချမ်းရေးဖြစ်စဉ်အဆင့်ဆင့်ကိုအခြေခံပြီးနိုင်ငံရေးဆွေးနွေးပွဲများပေါ်ပေါ်ရင်းနဲ့ဒီမိုကရေစီအသွင်ကူးကြောင်းရေးအဓိကအဆင့်တစ်ဆင့်အနေနဲ့ဖြတ်သန်းရမယ်2015အထွေထွေရွေးကောက်ပွဲများကို အောင်မြင်စွာကျင်းပပြုလုပ်နိုင်ရေးစတဲ့စိန်ခေါ်မှုဖြစ်ပါတယ
်ဒီမိုကရေစီတိုင်းပြည်တစ်ခုမှာရွေးကောက်ပွဲတစ်ခုအောင်မြင်ကျင်းပဖို့ဆိုတာစိန်ခေါ်မှုလို့မှတ်ယူလို့မရတဲ့အကြောင်း88မျိုးဆက်ညီငယ်ရေးနဲ့ပွင့်လင်းလူမှုဖွဲ့စည်းရဲ့ခေါင်းဆောင်တူဖြစ်တဲ့ကိုမြားကြီးကပြောပါတယ်
ဟုတ်တင်းငိမ်ပြီးတော့မှဗျာဒီအားလုံးမပြေရလို့လက်ကိုရွေးချယ်ခြင်းရအောင်ရွေးချယ်ခွင့်ရှိတဲ့ရွေးကောက်ပွဲတစ်ခုတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်မထင်တော့ဘူးဗျာ။ဘာဖြစ်လို့လဲဆိုတော့အရန်ကတ်သွားပြီဖွဲ့စည်းချုပ်ပုံအခြေခံဥပဒေတွေပါပြောင်းလဲမှုတွေလည်းဘာမှလည်းအကောင့်ထဲပေါ်မလာသေးဘူးဆိုတော့လေ။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်2015ရွေးကောက်ပွဲဟာအစိုးရအတွက်စိန်ခေါ်မှုဆိုတာကအစိုးရဘက်ကယူဆချက်တစ်ခုလိုပဲကျွန်တော်သတ်မှတ်ပါတယ်။အော်ဒီမိုကရေစီနိုင်ငံတစ်ခုမှာရွေးကောက်ပွဲတစ်ခုဖြတ်သန်းရတယ်ဆိုတော့သိကြီးမားတဲ့စင်ကောချက်တစ်ခုတော့မဟုတ်ဘူးလို့မြင်ပါတယ
်။တမန်တော်ဦးသိန်းစင်ကသူ့ရဲ့မိန်ကွန်းထဲမှာမြန်မာနိုင်ငံဒေသတွေထဲမှာအရေးကြီးဆုံးဖြစ်တဲ့ရခိုင်ဒေသရဲ့အခြေအနေကိုလည်းမိမောင်းထုတ်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံထဲမှာနေထိုင်တဲ့ဘယ်လူမျိုးဘယ်ဘာသာဝင်မဆိုနိုင်ငံသားဖြစ်ချင်းမဖြစ်ချင်းနဲ့မသက်ဆိုင်ပဲလူသားတဦးရသက်ရထိုက်တဲ့ဂုဏ်သိက္ခာတွေရဖို့အတွက်အရေးကြီးတယ်လို့ဆိုပါတယ်။အခုလိုရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့တမန်တော်ပြောဆိုခဲ့တဲ့ပုံမှာအစ္စလမ်ဘာသာဝင်ခံမျိုးပါတီရဲ့ရခိုင်ပြည်နယ်ဘူးတိအောင်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဥရွှေမောင်ကအခုလိုတုံ့ပြန်ပါတယ
်။နိုင်ငံတော်သမ္မတအရေးမင်းကုန်းဒီမှာပြောကြားချက်တွေဟာကျွန်တော်တို့ဟိုဟာစိုးစိုးပါတယ်။အဲနောက်ဂုံလေးဂုံကြီးပါတယ်။ဒါပေမဲ့ဒီမှာတစ်ချက်ရေးကြည့်တာပါလေဆိုတော့ဒီနှစ်ဖက်အဲ့လိုတင်းမာတယ်ဆိုတဲ့ဟာကဟိုအစပထမပိုင်းမှာဒီလိုပြောနိုင်တော့လဲပဲကျွန်တော်တို့ဒီသကောင်စင်ကာလနော်မတိုင်မီကလေးရယနေ့ထိပေါ်တော့ကျွန်တော်တို့နှစ်ဖက်တင်းမာတာကတော့မတွေ့ရဘူး။အမြဲတမ်းတစ်ဖက်ကပဲတင်းမာနေတယ်။ဘာပဲလုပ်လို့ဟိုအဲ့ဒီ community တစ်ဖက်ပဲနော်။အဒီကတော့ဒီရခိုင်အမျိုးသားအုပ်စုပေါ့။သူတို့ရဲ့လူလားချက်အတိုင်းပဲလုပ်ရမယ်။သူတို့လူလားချက်မဟုတ်လို့ရှိရင်တော့ဟောဒါမဖြစ်ဘူးဆိုတော့ဟောအဲ့ဒီဟာတွေကိုလည်းအမြဲတမ်းပြောလို့ပြောတာရှိတယ်နော်တစ်ဖက်ရတယ်။ဆိုတော့ဒီဟာတွေကဟိုကျွန်တော်ထင်ပါတယ်အဓိကကျွန်တော်ရခိုင်ပြည်နယ်မှာတင်းငင်အေးချေအောင်ကျွန်တော်လုတ်တက်လုတ်ထိုက်တာကရဟန်းသူအခွင့်အရေးပေးဖို့လိုတယ
်။တမလာရဲ့ဒီနေ့မိန်ကွန်းထဲမှာမီဒီယာရေးနဲ့ပတ်သက်ပြီးတော့ပြောဆိုမှုတချို့လည်းရှိခဲ့ပါတယ်။ကျင်းဝင်လိုက်နာတဲ့မီဒီယာတွေပေါ်ပေါက်ဖို့လိုတယ်ဆိုပြီးတော့လည်းတမလာကထောက်ပြပါတယ်။မီဒီယာအခွင့်အရေးကိုတရားဥပဒေနဲ့အညီကာကွယ်စောင့်ရှောက်ပေးဖို့လိုတယ်လို့လည်းသူကပြောပါတယ်။ဒီချက်နဲ့ပတ်သက်ပြီးတော့လည်းစာနယ်ဇင်းကောင်စီယာယီနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့တော့လက်ရှိအချိန်မှာသမရပြောသလိုမဟုတ်ဘဲမြန်မာနိုင်ငံမှာစာနယ်ဇင်းမီဒီယာတွေအနေနဲ့မီဒီယာဥပဒေရဲ့အကာအကွယ်ကိုတောင်လက်ရှိအချိန်မှာမရသေးဘူးလို့စာနယ်ဇင်းကောင်စီယာယီရဲ့အထွေထွေဦးကျော်မင်းဆွေကပြောပါတယ်။အဲ
မီဒီယာဥပဒေနဲ့အကာအကွယ်မပေးဘူးလေလက်တလုံးမှာအဲ့ဒီဟိုဟာကိစ္စတွေမှာတခြားဥပဒေနဲ့ပဲဘာလို့ဒါဒီတရားရုံးတွေကအဲ့ဒါကိုလက်မခံဘူးလေ။မီဒီယာဥပဒေတိုင်းပဲရေးယူဖို့လို့ဘာလို့ဒီမွန်တက်နေလို့ဘာလို့ကိစ္စရှိသေးတယ်ကတင်ပြတော့တရားရုံးတွေကလက်မခံဘူးလေ။လက်တော်အပြင်ဤဥပဒေမထွက်သေးဘဲနဲ့ရက်ကောင်း90ပြည့်သွားလို့ရှိလို့ရှိရင်ဥပဒေရက်ပေါင်း90ပြည့်သွားရင်အဲ့ဥပဒေအသက်ဝင်တယ်လေ။အဲ့တော့ဟိုပြင်ကြားရေးဝန်ကြီးကိုယ်တိုင်လည်းပြောထားတယ်ဒါဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပါတယ်။ဒါပေမဲ့တရားရုံးတွေကအဲ့ဒါကိုလက်မခံဘဲနဲ့သူတို့တည်တဲ့ဥပဒေနဲ့ပဲတရားစွဲနေတာလေ။
သမရရဲ့မိန်ကွန်းထဲမှာဆိုရင်ဒီလာဇန်ပိုင်းမှာကျင်းပခဲ့တဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့နိုင်ငံရေးအရေးပါတဲ့သူတွေအကြားဆွေးနွေးခဲ့တဲ့ဆွေးနွေးပွဲဟာဆိုရင်နိုင်ငံရေးရင်ကျင်းမှုအသေးအထိတ်တရင်ဆိုင်ရေးတွေကိုဖယ်ရှားပြီးတော့စပွဲဝိုင်းညီနိုင်တဲ့ဆွေးနွေးပွဲတစ်ခုဖြစ်ခဲ့တယ်လို့အတိအမှတ်ပြုပြောဆိုခဲ့ပါသေးတယ်ခင်ဗ
ျကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ပါရှင်အခုကတော့လူမှုကျန်းမာရေးဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြပေးမှာပါအပူပိုင်းဒေသဖြစ်တဲ့မြန်မာနိုင်ငံမှာအစိတ်ပြင်းမွေအမျိုးအစားတွေရှိတာမို့လေယာလုတ်သားတွေနဲ့ပင်လယ်ပြင်တန်ငါးတွေတွေအတွက်ပါမွေအန္တရာယ်ဟာလွန်ကြီးမားတဲ့လူမှုကျန်းမာရေးပြဿနာတစ်ရပ်ဖြစ်ပါတယ်။မွေအကိုက်ခံရရင်ရှေးဥတုနာပြုစုမှုနဲ့မွေစိတ်ဖြည့်စေအချိန်မီရရင်အသက်အန္တရာယ်ကကာကွယ်နိုင်တယ်ဆိုပေမဲ့မြန်မာနိုင်ငံမှာတော့တစ်နှစ်တစ်နှစ်ကိုမွေကိုက်ခံရပြီးသေဆုံးသူဦးရေများပြားနေစေပါ။မွေးစိတ်အမျိုးမျိုးနဲ့ဖြည့်စိတ်အမျိုးမျိုးလည်းရှိတာမို့မွေးကြိုက်ခံရရင်တိကျစွာမွေးစိတ်ဖြည့်စိတ်ပေးနိုင်ရေး DNA နည်းပညာနဲ့သုတေသနပြုနေတဲ့အကြောင်းဦးတန်းလွင်ထွန်းကတင်ပြထားပါရရှင
်မြန်မာနိုင်ငံမှာဒေသအလိုက်မွေးကြိုက်ခံရမှုနှုန်းဒါမွေးအမျိုးအစားမွေးစိတ်ဖြည့်စိတ်ဖြန့်ချိပေးနိုင်မှုရှေးဦးသူနာပြုနဲ့လူမှုပညာပေးစတာတွေအတွေ့ကျယ်ပြန့်တဲ့လေ့လာမှုအစီရင်ခံစားနဲ့အချက်အလက်တွေမရရှိနိုင်သေးပေမဲ့မြန်မာနိုင်ငံကျန်းမာရေးဌာနရဲ့အောက်မြန်မာနိုင်ငံလေ့လာချက်စစ်တမ်းအရတနေ့ကိုလူပေါင်း 8,000 ကနေ 10,000 လောက်မွေကြိုက်ခံရပြီးဆေးရုံရောက်လာကြောင်းအဲ့ဒီထဲမှာလူတရာကို 10,000 လောက်သေဆုံးကြောင်းသိရှိရပါတယ်။မွေကြိုက်ခံရပြီးဆေးရုံမရောက်ဘဲအသက်ဆုံးရှုံးရတဲ့လူဘယ်လောက်ရှိမလဲဆိုတာတော့မသိရသေးပါဘူး။အမေရိကန်ပြည်ထောင်စု New Orleans မှာပြုလုပ်တဲ့အပူပိုင်းဒေသကျန်းမာရေးဆိုင်ရာနှီးနှောပွဲတစ်ခုမှာတက်ရောက်ခဲ့တဲ့ဂျာမနီနိုင်ငံ Frankfurt မြို့ Godel Tech တို့ကဒေါက်တာ Orange Coach ဟာမြန်မာနဲ့နီပေါနိုင်ငံအပါအဝင်အပူပိုင်းအာရှနိုင်ငံတွေတော်တော်များများကိုသွားရောက်သုတေသနပြုခဲ့သူဖြစ်ပါတယ်။
Burma has a number of very dangerous snake species and the medically most important
မြန်မာနိုင်ငံမှာအစိတ်ပြင်းတဲ့မွေမျိုးစားအမျိုးမျိုးရှိပါတယ်
ဒီထဲမှာအရေးကြီးဆုံးကတော့မွေဝေးပါနေရာအနှံ့အထူးသဖြင့်စပားဆိုင်ပြိုးတဲ့ဒေသတွေနဲ့မြန်မာပြည်အလဲပိုင်းအထက်ပိုင်းဒေသတွေမှာတွေ့နိုင်ပါတယ
်မွေကြိုက်ခံရရင်စနစ်တကျရှေးဦးသူနာပြည်စုမှုနဲ့မွေစိတ်ဖြည့်စေအချိန်မီရနိုင်ရင်အသက်အန္တရာယ်ကကာကွယ်နိုင်ပါတယ်မြန်မာနိုင်ငံစေဝါစေယုံတွေမှာမွေစိတ်ဖြည့်စေတွေထုတ်လုပ်နိုင်ပေမဲ့နိုင်ငံလုံးအနှံ့ဖြန့်ချီပေးဖို့ကတော့လုံလုံလောက်လောက်မရှိဘူးလို့ဒေါက်တာကုရှာပြောပါတယ်ထိုင်းနိုင်ငံကမှာယူတင်သွင်းတဲ့မွေစိတ်ဖြည့်ဆည်းတွေဟာအစွမ်းထက်ပေမဲ့ဈေးနှုန်းကြီးကြောင်းအိန္ဒိယဘက်ကလာတဲ့မွေစိတ်ဖြည့်ဆည်းတွေကတော့ထိရောက်မှုသိမ့်မရှိတာကြောင့်သူကဆိုပါတယ်ဒီနေရာမှာရှားပါးပြီးဈေးကြီးတဲ့မွေစိတ်ဖြည့်ဆည်းတွေကိုလည်းကြိုက်တဲ့မွေအမျိုးအစားကိုလိုက်ပြီးတင့်တော်တဲ့မွေစိတ်ဖြည့်ဆည်းကိုအချိန်မီပေးနိုင်မှအသက်ရှင်နိုင်မှာဖြစ်ပါတယ်မွေဘွေးနဲ့မွေဟောက်စသဖြင့်မွေအမျိုးအစားကိုလိုက်ပြီးအစိတ်တွေကလည်းလူရဲ့သွေးပြန်ရည်စနစ်ကိုဖျက်ဆီးတဲ့အစိတ်လူရဲ့အာရုံကြောကိုပျက်စီးစေတဲ့အစိတ်စသဖြင့်ကွဲပြားပါတယ်ဒါကြောင့်အကိုက်ခံရရင်ကိုက်တဲ့မွေအမျိုးအစားကိုတီးဖို့ကအရေးကြီးပါတယ
် Our approach is actually twofold we
ကျွန်တော်တို့ရဲ့သူတည်တဲ့ပုံစံနှစ်မျိုးရှိပါတယ်ပထမတစ်မျိုးကမွေကိုက်တဲ့ဒဏ်ရာအနည်းတစ်ဝိုက်မှာကြံခဲ့တဲ့မွေရဲ့ဗစက်နဲ့အစွဲက DNA အစအနနမူနာတွေကိုယူပြီးတော့မွေအမျိုးအစားခွဲကြတာပါဒုတိယမျိုးအစားကတော့အကိုက်ခံရတဲ့သူရဲ့သွေးထဲမှာရောက်နေတဲ့အဆိတ်ကိုအလင်းမြန်စမ်းသပ်ပြီးဘယ်အမွေအမျိုးအစားလဲဆိုတာကိုခွဲကြဖို့ပါ
ပထမသူတည်တနာပြုတဲ့ DNA လေးလာနည်းဟာအချိန်ယူဓာတ်ခွဲကမ်းမှာလုပ်ရတဲ့စမ်းသပ်မှုဖြစ်ပြီးအခုအမေရိကန်မှာပြုလုပ်ခဲ့တဲ့နှီးနှောဖလှယ်ပွဲမှာတင်ပြခဲ့ကြောင်းဒီစမ်းသပ်မှုအရဒေတာအလိုက်ရှိနေတဲ့မွေအမျိုးအစားတွေနဲ့တခြားကျယ်ပြန့်တဲ့ဆေးဘက်ဆိုင်ရာအချက်အလက်တွေကိုရရှိနိုင်မှာဖြစ်ပြီးဒုတိယသူတည်တနာကတော့ကိုဝင်ဆောင်ရှိမရှိအလွယ်တကူစမ်းသပ်တဲ့အယောင်ပြောင်းဆက်ကူစမ်းသပ်မှုမျိုးလိုမွေကြိုက်ခံရတဲ့နေရာမှာရှိတဲ့မွေစိတ်ကိုချက်ချင်းမိနစ်20အတွင်းစမ်းသပ်သိရှိနိုင်ပြီးတင့်တော်တဲ့အစိတ်ဖြည့်ဆည်းပေးနိုင်မှုဖြစ်ကြောင်းဒေါက်တာကိုရှာပြောပါတယ်
So we prioritized the Russell's Viper test specifically because of the
မွေမျိုးစားကိုအလင်းမြန်စမ်းသပ်သိရှိနိုင်မှုနည်းလမ်းကိုကျွန်တော်တို့လုပ်နေပါတယ်။ဒါမှလည်းမွေဝေးပေါ်တဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာလက်တွေ့အသုံးတည်မှာပါ။မလို့အဖဲမွေဝေးအစိတ်ဖြည့်ဆည်းကိုမှားယွင်းပြီးတော့ထိုးမိရင်မထိရောက်တဲ့အပြင်ဘေးအတွက်စိုးကျိုးတွေရရပါတယ်
။လက်တွေ့လေ့လာစမ်းသပ်မှုတွေနောက်ထပ်တစ်နှစ်လောက်လုပ်ပြီးရင်တော့ဒီလိုမွေအစိတ်အမျိုးအစားကိုအလွယ်တကူစမ်းသပ်နိုင်တဲ့နည်းကိုအများတုံးနိုင်အောင်ဖြန့်ချီထုတ်လုပ်ပေးနိုင်တော့မယ်လို့မျှော်လင့်ကြောင်းဒေါက်တာကုရှာပြောပါတယ်။လောလောဆယ်မှာတော့မွေအန္တရာယ်ကာကွယ်ရေးမှာအရေးကြီးတာကတောင်သူလယ်သမားတွေအနေနဲ့ရာဘာဖနက်တွေအသုံးပြုဖို့ကျန်းမာရေးဌာနအနေနဲ့စီရင်စရာတွေကောက်ခံပြီးရှေးဦးသူနာပြုနီးမွေကြိုက်ခံရသူကိုကုသနီးစတာတွေအပြင်တင့်တော်တဲ့မွေစိတ်ဖြည့်ဆည်းအမျိုးအစားတွေကိုဒေတာအလိုက်လုံလောက်စွာဖြန့်ဝေပေးထားနိုင်ခြင်းစတာတွေဟာလည်းအရေးကြီးပါတယ်လို့ဒေါက်တာ RH Kusha ပြောကြားခဲ့ပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓဟူးနေ့ညနေခင်းသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုအစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7 Juru ကနေထပ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုမခင်ဖြူထွေးကကြီးညာပေးပါမယ်
အင်္ဂါနေ့ကကျင်းပတဲ့အမေရိကန်လွှတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေမှာ Republican Party က Congress လွှတ်တော်နေရာစလုံးကိုထိန်းချုပ်နိုင်တဲ့အမဲ့အရေးတွေရသွားပါပြီ။အထက်လွှတ်တော်နေရာ155နေရာကို Democrat တွေကရထားတာဖြစ်ပေမဲ့လို့ Arkansas, Colorado, Iowa, Montana, မြောက်ကရိုလိုင်းနာ၊ Dakota နဲ့ North Virginia ပြည်နယ်တွေရဲ့အခုအထက်လွှတ်တော်ရွေးကောက်ပွဲတွေမှာ Republican Party က9နေရာထက်မနည်းကိုအနိုင်ရရှိသွားတာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာဒေသဆိုင်ရာထိပ်သီးဆွေးနွေးပွဲတစ်ခုတက်ရောက်ဖို့တရုတ်နိုင်ငံစီရှေ့သတင်းဖက်ထဲသွားရောက်ဖို့ရှိနေချိန်မှာပဲတရုတ်အစိုးရပိုင်သတင်းစာတစ်စောင်ကသူ့ကိုဝေဖန်ရေးသားလိုက်ပါတယ်။အိုဘားမားဟာသူ့တာဝန်ကိုပေါ်ပြပြလုပ်တဲ့ထိရောက်မှုမရှိတဲ့ခေါင်းဆောင်တစ်ဦးဖြစ်တဲ့ဆိုပြီး Global Times သတင်းစာအက်ဒီတာအပေါ်မှာရေးသားထားတာပါ။အမေရိကန်လွှတ်တော်ရဲ့ဂျာကာလာတက်တဝက်ရွေးကောက်ပွဲတွေမှာအထက်အောက်လွှတ်တော်နှစ်ရက်စလုံးကို Republican Party ကထိန်းချုပ်နိုင်လိုက်ပြီးနိုင်ပိုင်အတွင်းမှာပဲအဲ့ဒီအက်ဒီတာအပေါ်ထွက်ပေါ်လာတာဖြစ်ပါရဲ့ရှင်။
တဲ့ရင်ချင်းချုပ်ကိုမခင်ဖြူထွေးကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မာတင်ကာစီယပ်ဖြစ်ပါရရှင် VOA American အတန်းညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ7925ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်း VOA 1.2ဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ရှိပါရရှင
This program has come to you from the Voice of America, Washington.